ချစ်သက်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာပြည်သူအများစုထောက်ခံနေတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကော်မတီ CRPH ရောအာဏာသိမ်းဆဲအုပ်ချုပ်ရေးကောင်စီကဒေဘက်ကမှအတိအမှတ်ပြုရမျိုးမရှိသလိုကန့်ကွက်ဆန့်ကျင်နေရမျိုးလည်းမရှိသေးဘူးလို့အင်အားအတောင့်အင်းဆုံးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ကြီးဖြစ်တဲ့ UWSA ဝါတပ်ဖွဲ့က VOA ကိုပြောပါရယ် CRPH ကအားကောင်းတဲ့နိုင်ငံရေးအခင်းအကျင်းတွေဖန်တီးလာမယ်ဆိုရင် UWSA အဖွဲ့အနေနဲ့လည်းဖက်ဒရယ်တမတော်လိုစုဖွဲ့မှုရမှာပါဝင်နေပွဲရှိတယ်လို့နိုင်ငံရေးလေးလာသူတွေကတုံ့ပြန်ကြပါတယ်။ဒီကြောင့်အပြည့်အစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ဝေချုပ်ကြီးရာပြည်ဦးဆောင်တဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကပြီးခဲ့တဲ့သတင်းပတ်တည်းဤလူမျိုးစေဝါတပ်ဖွဲ့ရှိရာကိုတွားရောက်တွေးဆခဲ့တာပါ။သူတို့ဘာကြောင့်အာဏာကိုရယူခဲ့ရသလဲဆိုတာကိုစစ်ကောင်စီဘက်ကလာရှင်းပြပေမဲ့ UWSA ဘက်ကတော့ဘာမှတုံ့ပြန်ဆွေးနွေးခဲ့ခြင်းမရှိဘူးလို့UWSA အဖွဲ့ရဲ့ပြောခွင့်ရဦးညီရန်က VOA ကိုပြောပါတယ
်။အာဏာသိမ်းပြီးနောက်ပိုင်းပေါ့နော်တက်ကိုစလဲနဲ့ကျွန်တော်တို့ဒီဝါအဖွဲ့ဒါပရမဆုံးကြိမ်တွေ့ချင်းပဲဖြစ်တာပေါ့နော်။ဒီခုနှစ်ရက်နေတုန်းကတွေ့ခဲ့ကြတယ်။တွေ့တဲ့နေရာကတော့ဒီနေချားမတ်တိုင်းဝါကိတ်မှာပေါ့နော်။ဒီမိုင်းပတ်ကိတ်လို့ခေါ်တာပေါ့နော်။ကျွန်တော်တို့ခက်ကတော့ဘာမှတော့ဒီပြန်လဲပြန်မဆွေးနွေးတာတော့တွေ့တော့မရှိပါဘူးနော်။ခုချိန်ထိကျွန်တော်တို့အနေနဲ့ပဲအဖွဲ့ကိုမှအတိအမှန်မပြုသေးတယ်လို့ပဲအဖွဲ့ကိုမှလည်းကန့်ကွက်ဆန့်ကျင်တာလည်းမရှိပါဘူးနော်အဲလောလောဆယ်ဖြစ်ပေါ်နေတဲ့ကိစ္စရတွေကျွန်တော်တို့တတိထားစောင့်ကြည့်နေဆဲပါပဲပေါ့နော်ဘာထုတ်ပြန်ချက်မှလည်းမပေးတယ်လို့ဘာသဘောထားမှလည်းကျွန်တော်တို့မပေးလို့ရပါဘူးနော
်ဦးညီရန်ပြောသွားသလို UWSA ဝါတပ်ဖွဲ့ကဘယ်ဘက်မှရက်တည်မလဲဆိုတာဆုံးဖြတ်ချက်မချနိုင်သေးတာကဘယ်လိုအခြေအနေတွေကြောက်ပါလဲတနက်ကတိုင်းသားအရေးနဲ့ဆက်ရွယ်ပြည်တော်စုရေးလည်လာရေးသားသူဂျာမနီနိုင်ငံကဆိုင်းဝမ်ဆိုင်းကအခုလိုတုံ့တက်ပါလေ
သူတို့နဲ့မဟာမိတ်ဖွဲ့ထားတဲ့အဲဒီတအားတို့ရေတို့ကိုကတော့လက်ရှိလမ်းမှာရှိတဲ့ကိစ္စတို့တိုက်တာဟုတ်အခုဝင်ပြီးတိုက်တဲ့အဖွဲ့တုံးပေါ်ရလေသူက SPCC ကမှတော့ပါဆိုတော့ SPCC ကိုဦးစီးဦးဆောင်လုပ်နေတာ UWSA ဖြစ်လာဆိုတော့အဲဒါ UWSA ကတော့တော့နီးနေတော့ပါနေပြီ။ဒါနဲ့တို့ကအလုံးနဲ့အရင်နဲ့တို့ကမဝင်သေးတာ။တို့ကအခြေအနေကြည့်နေတဲ့ဆိုတဲ့ပုံစံနဲ့တို့ကပေါက်နေတယ်။နောက်တစ်ခုကလည်းအဲဒီ CRP ဖွဲ့စည်းမဲ့ National Unity ကဘောနဲ့စားဆောင်မှုတို့အခုချိန်ထိအကောင်းလာမယ်လို့မယုံကြည်သေးလို့တို့တောက်ကြည့်နေတဲ့အပိုင်းအဲ့ဒီအပိုင်းမျိုးလည်းတို့ဖြစ်နေတာ။တကယ်လို့အကောင်းလာရင်တော့တို့ဝင်မှာပါ။ဆက်သက်ပြီးတွေးတော့ရတာ။အဲ့ဒီတရုတ်ကလည်းတော်ဝဲတော်နီးနဲ့ဘယ်ကြည့်တဲ့ရေးသွားချုပ်ခံထားတဲ့အချိန်ကတော့မလောက်နဲ့လို့ပြောလို့သူတို့မလောက်တာအဲ့ဒါဖြစ်နေတယ
်။ယူရူရဲစီဝါခေါင်းဆောင်တွေနဲ့တာမန်ဝါတိုင်းသားတွေကမှနိုင်ငံရေးအမြင်ကွာခြားမှုရှိပြီးတစ်ချိန်မှာဝါပြည်သူတွေလိုလားချက်အတိုင်းယူရူရဲစီခေါင်းဆောင်တွေကဆယ်ရွယ်တက်မလို့လို့အစုအဖွဲ့မှာပါလာလိမ့်မယ်လို့အမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်မှာနေတဲ့ကရင်တော်လှန်ရေးတမတူအဖြစ်သူဒေါက်တာမန်းမြင့်ဆိုင်ကမြင်ပါတယ်
ကိုဝါသူတို့လည်းသူတို့ဆုံးဖြတ်ချက်တယ်ဆိုတာမှန်တယ်လေသူတို့တော်ဝန်ကသူတို့ဝါပြည်နယ်ကပြည်သူတွေမတိတိုက်အောင်သူတို့ကောက်ွယ်ရမယ်တော်ဝန်ပဲသူတို့တက်တာဒါနဲ့ဝါပြည်သူတွေကဘလို့သဘောထားလဲဆိုတာကိုလည်းသူတို့ပုံပတ်အောင်ပါပဲဝါပြည်သူတွေကိုယ်ရရဟိုပါတော်လာရေးကိုစိတ်ဝင်စားနေတာဒီစစ်တပ်ကိုလုံးဝမကြိုက်ဘူးဒါနဲ့တနည်းဒီအောင်စုပေါ်လာရေးဖက်ဒရယ်ပေါ်လာလို့ရှိရင်သူတို့ကလည်းပြည်နယ်တစ်ခုဖြစ်ရမှာဘွာလေအဲ့ဒါကိုတော့သူတို့တွေးဖို့ကောင်းတယ်ဟိုဖက်ဒရယ်အောက်မှာဆိုရင်သူတို့ကပြီးသက်ဒါကြတဲ့ပြောင်ပြောင်မြောက်မြောက်ဒီပေါ်ရေးနယ်ဖြစ်သွားနိုင်တယ်အဲ့ဒါတော့သူတို့စဉ်းစားဖို့ဒါကသူတို့ဆုံးဖြတ်ရမယ့်ကိစ္စလေဒါပြက်ကိုမြင်တာတော့ဆရာရနေသူတို့လည်းပါလာမှာပဲ CRPH ကလည်း CRPH ကရှင်းရှင်းပြောရရင်အကုန်လုံးကိုဖက်ဒရယ်ပေးလိုက်မှာစစ်တပ်ကလည်းဖက်ဒရယ်စစ်တပ်အာဏာမသိနိုင်အောင်ဘဝဒီမျိုးဝါဒဆိုတာလည်းကြောက်သွားမယ်အခုဆိုရင်အကုန်လုံးတစားတဲ့ဖြစ်သွားပြီအကုန်နားလည်သွားပြီဒီစစ်တပ်ဘယ်တော့မှယုံညံ့တယ်ဆိုတာဘယ်တော့မှဘူကျပြီးတော့အုပ်စိုးလဲဆိုတာဒီစစ်တပ်ရဲ့အခြေခံသဘောတရားမကောင်းမှုတွေကိုအကုန်လုံးနားလည်သွားပြီအဲ့တော့အကုန်လုံးတော်လာကြပါတော့အဲ့ဒီအချိန်မှလည်းဝါပါလာပ
ါအကျန်းပြတ်ပြိနေမှုတွေကနေယုံထွက်နိုင်ဖို့နဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အရေးမှာလက်နက်ကင်အင်အားစုတွေရဲ့အခန်းကဏ္ဍကအခုချိန်မှာတိတ်ကိုအရေးပါနေတဲ့အနေအထားဖြစ်တယ်လို့အမေရိကန်အင်ဒီယားနာပြည်နယ်မှာနေတဲ့မြန်မာနိုင်ငံရေးတုံ့တက်သူဒေါက်တာတင့်ဆွေကပြောပါတယ
် UWSA ဟာ တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမှာအင်အားအကြီးဆုံးအတောင့်တင်းဆုံးဖြစ်ပါတယ်။ဒါကြောင့်လူလူကလည်းအားကိုးမြှောက်ကိုကြတယ်။ဒီချိန်ထဲမှာအာဏာသိမ်းစစ်တပ်ကလည်းသွားပြီးတော့သူတို့ပဲထောက်ခံမှုကိုပြောင်းမသွားဘူးသူကသွားပြီးစီယုံရက်စီယုံရတယ်ဒီချိန်မှာယူလူလူအစီကအခုလိုကောင်းကောင်းမှုရထောက်ကောင်းမှုရမရှိဘူးသဘောမျိုးတင်ပြတယ်ဒီနေ့ကာလမှာလက်နက်မဲ့ပြည်သူလူထုကတကယ်စစ်မှန်တဲ့ပြည်သူလူထုကိုကိုးစားပြီးတဲ့နိုင်ငံရေးအားလုံးနဲ့သက်ဆိုင်တဲ့ပြည်တော်ကြီးတိဆောက်ရေးမှာပါစေခြင်းနဲ့ပါတင်ကြတယ်လို့ကျွန်တော်ယူဆပါတယ်ဒီCRPH ကလည်းတက်နေဆုံးစူးစမ်းနေတဲ့ကာလပေါ့နော်ဒါကြောင့်ဝါအပါဝင်ပေါ့နော်ကျန်တဲ့စစ်တပ်နဲ့အတူမှရက်နေတဲ့အဖွဲ့အစည်းတွေအားလုံးဟာပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်ကြလို့ရှိရင်ဒါဖက်ဒရယ်ပြည်ထောင်စုသို့မဟုတ်စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးမှာအင်တာမအားကောင်းတဲ့နိုင်ငံရေးထိုးနှက်ချက်ကြီးဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျ FYI တရနေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်း NCA အကြီးကဲရစဲကြီးစာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်10ဘွဲ့ကလက်ရှိစစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုရပ်ဆိုင်းထားမယ်လို့ကျင်းပထားပါတယ်နော်